မင်္ဂလာညနေခင်းပါတော်ရရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဖိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ကုလလုံခြုံရေးကောင်စီရဲ့စီးရီးယားရေးဆုံးဖြတ်ချက်ကိုလက်တွေ့ကျင့်သုံးဖို့ကုလအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ဗီဂျင်းနိုင်ငံပောက်ကွဲမှုမှာတော့၄ဦးသေဆုံးပြီးတော့၄ဦးကိုတော့ဆေးရုံတင်ထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ဒီရက်ပိုင်းနေမှာဘုံပောက်ကွဲမှုတွေခက်ဆိတ်ဆိတ်ဖြစ်နေချိန်ဒီကနေ့မှာတော့တရုတ်မြန်မာနယ်စပ်မူဆယ်ဘက်မှာဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။
မင်းညာ17နာရီ10မိနစ်မှာဖြစ်တာ
ဗျ။ဟုတ်ကဲ့ဘယ်နေရာလောက်မှာဖြစ်တာလဲကျင
်ဆရာငါမိုင်မန်းယူကြည့်ရမှာဖြစ်တာပါဗ
ျ။ဒီเจ้าနဲ့အတူလားရှိုးမျိုးကဘုံပေါက်ကွဲမှုရဲ့နောက်ဆက်တွဲအခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ဒီ28နှစ်နီးပါးပြိပခါတွေရက်နေခဲ့တဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးသားအစည်းအရုံးတို့ဒီအောက်ခြေပိုင်းမှာစီးရီးပြိပခါတွေဖြစ်ပွားနေတဲ့တည်နောက်အမေရိကန်ပန်ဂွန်စစ်ဌာနချုပ်ကနျူကလ িয়ার ရန်ကာကွယ်ရေးအစီအစဉ်အစ်အကြောင်းနဲ့အတူအမေရိကန်မက္ကဆီကိုနိုင်ငံတို့ကြားမှာဒီတရားမဝင်ဝင်ရောက်လာတဲ့သူတွေပေါ်မှာပို့ပြီးတော့မှဥပဒေတင်းကျပ်လာတဲ့အခြေအနေအကြောင်းတည်လှော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုထိတိယောက်ယောက်ကျင့်သုံးမှအဓိပ္ပာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂအထွန်းရမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့အရှိဂူတာပြည်နယ်တွင်းကပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းထပ်လောင်းပြောဆိုပါတယ်။စီးရီးယားနိုင်ငံတဝန်ရပ်ပေါင်း30အပြစ်အခတ်ရက်စဲဖို့အတားအဆီးတွေကိုဖယ်ရှားပေးပြီးကုသရေးနဲ့ကယ်ဆယ်ရေးလုပ်သားတွေဝင်ရောက်ခွင့်ပြုဖို့ကုလလုံခြုံရေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုခဲ့တာပါဒီဆုံးဖြတ်ချက်ကိုချက်ချင်းအကောင့်ထဲပေါ်ကျင့်သုံးပြီးရေရှည်ထိန်းထားနိုင်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေဘေးကင်းလုံခြုံမှုရှိရှိပို့ဆောင်ပေးနိုင်ဖို့အပြင်းအထန်နာမကျန်းဖြစ်နေသူတွေဒဏ်ရာရထားသူတွေကိုကယ်ထုတ်ပြီးစီးရီးယားပြည်သူတွေခံစားနေရတဲ့ဒုက္ခတွေတက်တာရော့ပါသွားစေဖို့မျှော်လင့်တဲ့အကြောင်းကုလအထွေမှုချုပ်ကပြောဆိုခဲ့တာပါအကြမ်းဖက်မှုတွေကတော့ရပ်တန့်ခြင်းမရှိသေးပါဘူးဒီကနေ့တနင်္လာနေ့မှာတင်မယ်တဘုံတို့ထိန်းချုပ်ရာမြို့တော်ဒမတ်စကတ်အနီးကအရှိဂူတာဒေသတွင်လေကြောင်းကနေတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂနောက်စီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအရှိကူတာဒေတာတွင်တိုက်ခတ်ခံရမှုကြောင့်လူပေါင်း900ကျော်သေဆုံးခဲ့ရပါတယ်ရှင
်။ငြိမ်းချမ်းရေးအိုလံပစ်လို့တင်စားခံရတဲ့တောင်ကိုရီးယားမှာကျင်းပခဲ့တဲ့ဆောင်းရွက်တဲ့အိုလံပစ်ပွဲအောင်မြင်စွာပြီးဆုံးချိန်မှာမြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖြည့်ရှင်းဖို့လမ်းစကိုလည်းအောင်မြင်စွာချပေးနိုင်ခဲ့ပေမဲ့ရည်ရှိခံနိုင်ဖို့ကတော့မတိကျသေးပါဘူး။တောင်မြောက်ကိုရီးယားအကစားသင်းတွေအတူတွဲပြီးချီတက်လာတာကိုအမေရိကန်သမ္မတရဲ့သမီးနဲ့မြောက်ကိုရီးယားဆိုရပါတီဒီယိုကတာတို့အတူလက်ခုပ်ဒီအပေးခဲ့တဲ့ဒီအိုလံပစ်ပိတ်ပွဲမှာနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌထောမတ်စ်ဘက်ချ်ကတနင်္ဂနွေနေ့အိုလံပစ်ပွဲမှာဒီပြန်လည်ရင်ကြားစီကြိုးပမ်းနိုင်ခဲ့မှုအတွက်ကိုရီးယားနှစ်နိုင်ငံကိုချီးကျူးလိုက်ပါတယ်ဥက္ကဋ္ဌဘက်ချ်ကတောင်မြောက်ကိုရီးယားနှစ်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့အနာဂတ်အတွက်ယုံကြည်မှုရှိထားတာကိုကျွန်တော်တို့ကိုယုံကြည်စေခဲ့တယ်ဒီနေ့မတည်ငြိမ်ပြိုကွဲလျော်တဲ့ကမ္ဘာကြီးမှာအားကစားစိတ်ဓာတ်နဲ့ကမ္ဘာပြည်သူတွေကိုပေါင်းစည်းပေးနိုင်ကြောင်းပြတ်သားနိုင်ခဲ့တယ်လို့ပျုံချမ်းအိုလံပစ်ပိတ်ပွဲအခမ်းအနားမှာချီးကျူးလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့ပျုံချန်းဆောင်းသည့်အိုလံပစ်ပွဲမှာပါဝင်ဖို့တောင်ကိုရီးယားနဲ့ညှိနှိုင်းသဘောတူပြီးအရင်ပြင်းပြင်းထန်ထန်လုပ်ခဲ့တဲ့နျူကလ িয়ার ကြိုးပမ်းမှုနဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုမနှစ်နောက်ပိုင်းကတည်းကဆက်မလုပ်တော့ပဲရပ်ဆိုင်းပေးလာခဲ့ပါတယ်ဒီပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကလည်းငြိမ်းချမ်းတဲ့အိုလံပစ်ပွဲဖြစ်မြောက်ရေးမြောက်ကိုရီးယားရန်စတယ်လို့ခန်းစားရတဲ့တောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရီးလက်ချက်ကန်တွေကိုလည်းနောက်ရွှေ့ပေးခဲ့ပြီးအိုလံပစ်ပွဲနောက်ကျမှလုပ်ဖို့နောက်ဆုတ်ပေးခဲ့ပါတယ်ဒါပေမဲ့ဒီအိုလံပစ်ပွဲမတိုင်ခင်တောက်ချနေကပဲပိတ်ပွဲမတိုင်ခင်တောက်ချနေကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့တံခါးပိတ်ဆို့မှုတွေချမှတ်ချောင်းကျင်ညာခဲ့တဲ့ပေါ်မြောက်ကိုရီးယားဘက်ကလည်းဒီပိတ်ပွဲမတိုင်ခင်နိုင်ပိုင်းလေးအတွင်းမှာပဲဒါဟာစစ်ခင်းတဲ့လုပ်ရဖြစ်တယ်လို့ပြင်းပြင်းထန်ထန်ပြန်တုံ့ပြန်ခဲ့တာကြောင့်ဒီအိုလံပစ်ငြိမ်းချမ်းရေးကုံသွားမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီကနေ့နိုင်ငံတော်ဝန်ကပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပွဲမှာတော့ ဒီလအတွင်းမှာဖြစ်ခဲ့ရတဲ့ Florida ကအထက်တန်းကြောင့်လူစုလူဝေးတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးမယ်လို့သမ္မတ Donald Trump ကပြောဆိုပါတယ်။နိုင်ငံမှာဖြစ်နေတဲ့ကိစ္စကိုအဆုံးသတ်နိုင်ရည်အလေးထားဆောင်ရွက်ရမှာဖြစ်တာကြောင့်ဒီကိစ္စကိုထိတ်တန့်ဦးစားပေးအဖြစ်ထားမယ်လို့ယူဆတဲ့အကြောင်းသမ္မတ Trump ကမနေ့တနင်္ဂနွေနေ့ညကျူဇိုပွဲအခမ်းအနားမှာပြောဆိုခဲ့တာပါ။ဒီနေ့တိုင်းမှာတနက်ကင်ဆောင်ခွင့်ဥပဒေတွေကအမျိုးမျိုးရှိနေပြီးတနက်ကင်ဆောင်ခွင့်ပို့ပြီးတော့တင်းကျပ်မလားဘလို့ဆောင်ရွက်မလဲဆိုတာမှလည်းချင့်ကပ်ဆောင်ရွက်နိုင်မှုမရှိသေးပါဘူးပြည်တော်စုအစိုးရဘက်ကတော့ဆောင်ရွက်နိုင်ပါတယ်တရင်တပတ်ကြာရန်နာထတဲ့အထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့ကလွှတ်တော်အမတ်တွေလည်းဒီကနေ့မှလွှတ်တော်ကိုပြန်လည်စတင်ချမှာပါကျောင်းနေမှာပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးအတွက်အကျင့်အနေဆွေးနွေးညှင်းခုံနေကြပေမဲ့လို့လဲဒီကိစ္စလွတ်တော်ဘက်ကလုံမလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်။ဒီဘက်နှစ်ပိုင်းနဲ့အတွင်းလူအများအပြားတည်ကြည်ရတဲ့ပြစ်ခတ်မှုတွေနဲ့ရင်းဆိုင်နေရပေမဲ့လို့လဲအခြေခံဥပဒေအရတနက်ကင်ဆောင်ခွင့်ရထားတဲ့နိုင်ငံတစ်ခုမှာတနက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့လွတ်တော်အမတ်တွေဘက်ကလည်းလိုလိုလားလားမရှိကြပါဘူး။သမ္မတဒေါ်နယ်ထရန့်ကတော့တနက်သမားတဦးကိုအစင်သင့်ခုခံနိုင်မှုအတွက်ကျောင်းဆရာတချို့ကိုတနက်ကင်ခိုင်းဖို့အကြံပြုထားပါတယ်ရှင်။
ဆိုမလီယာနိုင်ငံမိုဂါဒီရှူးမြို့တော်မှာပြည်ခဲ့တဲ့တောက်ချန်တွေကလူပေါင်း40နီးပါးတေခဲ့ရတဲ့အယ်ရှာဘတ်ဂျမ်ဖက်ဖွဲ့ရဲ့တိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်မြို့တော်အတွင်းလုံခြုံရေးအမြန်ဆုံးတင်းကျပ်ဖို့ရဲတပ်ဖွဲ့နဲ့ထောက်လိုင်းအေဂျင်စီတွေကိုဝန်ကြီးချုပ်အယ်လီကာရီကညွှန်ကြားလိုက်ပါတယ်ပြည်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းလူပေါင်း500ကျော်သေဆုံးခဲ့ရတဲ့ကားဘုံးထောင်မှုနဲ့အဲ့ဒီနောက်သတင်းနှစ်ပတ်ကြာဟိုတယ်တစ်ခုထပ်မံတိုက်ခိုက်ခံခဲ့ရမှာနောက်ထပ်လူ30သေဆုံးခဲ့တဲ့ဖြစ်ရပ်တွေနောက်ပိုင်းအခုဒီချိန်ဟာမိုဂါဒီရှူးမြို့တော်ကိုဒီအယ်ရှာဘတ်အဖွဲ့ကပထမဆုံးချိန်ပြန်လည်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီလိုကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပဲအစိုးရကပြီးခဲ့တဲ့နှစ်ထဲမှာမိုဂါဒီရှူးလုံခြုံရေးနဲ့တည်ငြိမ်ဆဲတပ်ဖွဲ့တွေကိုဖွဲ့စည်းခဲ့ပြီးစစ်သွေးကြတွေပိုးအောင်နိုင်တဲ့နေရာတွေကိုဝန်ရောက်ရှာဖွေဖမ်းဆီးတာလက်ခုလက်မှာရှောင်တကင်စစ်ဆေးတာတွေလုပ်ဖို့ဒီအဖွဲ့တွေကိုညွှန်ကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုဆောင်ရွက်မှုတွေမှာလိုအပ်ချက်တွေအတော်များများရှိခဲ့ပြီးဘုံခွဲတိုက်ခိုက်မှုနောက်ပိုင်းမှာကိုပဲလုံခြုံရေးရှင်တွေပြစ်သက်ခံခဲ့ရတာရှိသလိုလူတွေတည်ဆုံးအထိကာဗွန်ထောင်ဖောက်ခွဲမှုတွေလည်းကြုံခဲ့ရပါသေးတယ်။ဆိုမာလီတပ်ဖွဲ့တွေနဲ့အာဖရိကသမဂ္ဂ AU တပ်ဖွဲ့တွေနဲ့နှစ်ဖွဲ့အတူပူးပေါင်းပြီးအယ်ရှာဘတ်တွေရဲ့တိုက်ခိုက်မှုကိုနှိမ်နှင်းဖို့ကြိုးစားနေကြပေမဲ့ဒီပေါ်ယုံကြည်မှုသိမ့်မရှိကြတဲ့လူလူတွေရဲ့ထောက်ခံမှုရဖို့မှာတော့မြို့တော်မကာဒီရှူးရဲ့လုံခြုံရေးကိုအခုထက်ပိုပြီးကောင်းမွန်ဆောင်ရွက်ရလိမ့်မယ်လို့အစိုးရရရှိသူကထုတ်ပြောနေကြပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းတင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာမှာခွဲခြားဆက်ဆံမှုအခံရဆုံးလူမှုအသိုင်းအဝိုင်းတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကဒီကနေ့ပြောဆိုလိုက်ပြီးရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအကူအညီတွေဝင်ရောက်ခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ
် The Rohingya community desperately needs immediate life-saving assistance, long-term solutions and justice.I call on the government to ensure
that လူမှုအသိုင်းအဝိုင်းဟာအသက်ငယ်အကူအညီတွေရေရှည်ဖြည့်ရှင်းချက်နဲ့တရားမျှတမှုကိုအခုချက်ချင်းအသေးအတန်လိုအပ်နေပါတယ်။ရခိုင်ပြည်နယ်တွင်းမှာလူသားချင်းစာနာထောက်ကူမှုတွေဝင်ရောက်ခွင့်ပြုဖို့အစိုးရကိုတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုကူညီပေးကြဖို့ကိုတော့နိုင်ငံတကာအသိုင်းအဝိုင်းကိုပန်ကြားပါတယ်။ဒုက္ခသည်တွေသူတို့နေရာရင်းတွေဒါမှမဟုတ်လဲသူတို့နေလိုရာနေရာတွေကိုနိုင်ငံတကာအဆင့်တန်းတဲ့အညီဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်တဲ့အညီဆန္ဒအလျောက်ပြန်နိုင်ရေးကိုနိုင်ငံတကာအသိုင်းအဝိုင်းကအတူတကွထောက်ပံ့ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုခဲ့တာပါပြန်လည်တည်ဆောက်ရေးတစ်ခုတည်းတင်မဟုတ်ဘဲပြန်လည်ပေါင်းစည်းနိုင်ရေးကိုပါမြှုပ်နှံဆောင်ရွက်မှသာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားလက်တလောသဘောတူညီချက်ကလက်တွေ့ဖြစ်လာနိုင်မယ်လို့လည်းကုလအထွေထွေမှုချုပ်ကထောက်ပြပါတယ်ဒါ့အပြင်ရခိုင်အကြံပေးကော်မရှင်ဖြစ်တဲ့ကော်ဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖော်ဖို့အရေးကြီးတယ်လို့လည်းတိုက်တွန်းသွားပါတယ်ရှင
်။အစ္စရေးနိုင်ငံကခရစ်ယာန်ခေါင်းဆောင်တွေအနေနဲ့အထွတ်မြတ်ဆုံးခရစ်ယာန်ဘုရားကျောင်းတကားတွေကိုပိတ်ပြီးအခွန်မူဝါဒအသင့်နဲ့အင်အားပိုင်ဆိုင်မှုဥပဒေကြမ်းကိုမကြုံစဘူးဆန္ဒပြကန့်ကွက်လိုက်ကြပါတယ်။ ဂျူးတွေကိုမြှောက်နှံခဲ့ပြီးပြန်လည်ရှင်သန်လာတဲ့နေရာလို့ခရစ်စတန်တွေယုံကြည်ကြပြီးနေ့စဉ်ထောင်ထဲချီတဲ့လူတွေလာဖူးလို့ရှိတဲ့ဒီရှေးအောင်ဖျားကျောင်း Holy Sepulchre မှာ Greek Orthodox Roman Catholic နဲ့ American Apostolic ဘာသာရေးခေါင်းဆောင်တွေကတနင်္ဂနွေနေ့မှာကုလဆန္ဒပြလိုက်ကြတာပါဒီကောင်းဆောင်တွေအနေနဲ့ဂျေရုဆလင်မြို့မြူနစ်ပယ်ကမြို့တော်ဝိုင်းမှာရှိတဲ့သူတို့ဖျားချောင်းပိုင်နေရာတွေပေါ့အခွန်ကောက်ဖို့ပြင်ဆင်လာတဲ့အတွက်ကန့်ကွက်ချောင်းပယ်ချချောင်းသတင်းစာရှင်းလင်းပွဲလို့ပြောကြခဲ့တာပါဂျေရုဆလင် Orthodox ဖျားချောင်းကောင်းဆောင် Theophilo III ကအခုလိုအခွန်ကောက်ဖို့လုပ်တာကတည်ဆဲသဘောတူထားချက်တွေနဲ့ခရစ်စတန်ချောင်းအထူးခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာဝတ်တရားတွေပေါ့ချိုးဖောက်ရာရောက်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဒါပေမဲ့ဂျေရုဆလင်မြို့တော်ဝန်နာဘာကက်ကတော့ဒီခရစ်ယာန်ဖျားကျောင်းပိုင်ဆိုင်မှုတွေပေါ်စီးကျက်ထားတဲ့အခွန်ဒေါ်လာ186တန်းကိုဖျားကျောင်းတွေဘက်ကအကြွေးတင်နေတယ်။ဒါကဖျားကျောင်းအပေါ်တည်တန့်ကောက်တာမဟုတ်ပဲဖျားကျောင်းကပိုင်တဲ့ဟိုတယ်ခန်းမတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေပေါ်ကောက်တာသာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလက်ဆက်စတာမှာတော့ဈေးဆိုင်တစ်ခုနဲ့အင်တလုံးပျက်စီးခဲ့ရတဲ့မနေ့ကပောက်ကွဲမှုကြောင့်အ ਨੇ ဆုံး၄ဦးသေဆုံးပြီး၄ဦးကိုဆေးရုံတင်ထားရဆဲဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဒီပောက်ကွဲမှုကအကျန်းဖက်ဝါရဆွဲတိုက်ခိုက်မှုနဲ့ဆက်ဆက်တဲ့အချက်လက်တွေတော့မတွေ့ရသေးဘူးလို့ရဲအဖွဲ့ကပြောပါတယ်။လက်ဆက်စတာမြို့မှာမနေ့တနင်္ဂနွေနေ့ဒေသစံတော်ချိန်ညနေ9:00ကျော်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုဖြစ်တဲ့လမ်းနာကိုမကတ်ဖို့လူထုကိုရဲကပြောဆိုထားတယ်လို့မီဒီယာတွေအနေနဲ့ရောတခြားသူတွေပါပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုထင်ကြီးပြီးပြောဆိုတာဒီမလုပ်ဖို့လဲတိုက်တွန်းထားပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တိန်ဂီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြင်းညီနာဆင်နိုင်ကြပါရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာတပတ်အတွင်းဒုတိယအကြိမ်ဖြစ်ဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ February 25ရက်နေ့ညကရှမ်းပြည်နယ်မြောက်ပိုင်းကစီးဝါးရေးအရာအချက်အချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံမှာဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတာတေဆုံးမှုတာဒီတော့မရှိခဲ့တဲ့အကြောင်းမူဆယ်မြို့မှာရဲစခန်းကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းကစီးပွားရေးရအချက်ချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးဆောင်ရှိရာမိုင်းယူကျေးရွာမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာလက်လုံဘုံးပေါက်ကွဲမှုဖြစ်တဲ့အကြောင်းပေါက်ကွဲမှုကြောင့်လူထိခိုက်ဒေဆုံးတာတွေမရှိတဲ့အကြောင်းမူဆယ်မြို့မှာရဲစခန်းကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ
်မနေ့ည7:30မိနစ်မှာဖြစ်တာဗ
ျဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာလောက်မှာဖြစ်တာလဲရှင
်105မိုင်မိုင်းယူကျေးရွာမှာဖြစ်တာပါဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပောက်ကွဲတာရောဘယ်နှလုံးလောက်ပောက်ကွဲလဲရှင
်တစ်လုံးနဲ့ပါတစ်လုံးနဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟိုလူရောထိခိုက်များရှိလားရှင
်ဘာမှမရှိဘူးကလူတိရစ္ဆာန်ဘာမှမရှိဘူးက
ဆိုအခုရောလုံခြုံရေးတွေပါနေများချထားသေးလားရှင
်အမှအများနဲ့ရှိတယ်ဒီမှာလူရောကျွန်တော်တရားငါမိုင်ရဲကင်းရှိတယ်နာကတာအဖွဲ့တွေရှိတယ်အကုန်လုံးတက်ကောရဲအကုန်လုံးရှိကြတယ်ဟုတ်အများနဲ့ရှိတာ
ကြဘယ်သူတွေရဲ့လက်ချက်ဆိုတာရောတီးပြီလားရှင
်အဲမလက်လုံဘုံတွေဆိုမှဒီမှာအဲ့လိုမျိုးတွေဘယ်လိုလက်ချက်တော့ဘာလို့မတီးဘူးကြအဲ့တော့
ဖေဖော်ဝါရီလ26ရက်နေ့နေ့လယ်ပိုင်းမှာလေမူဆယ်မြို့ကအထွတ်မှာမပေါက်ကွဲသေးတဲ့ဘုံကိုတွေ့ရတာကြောင့်အာနာပိုင်တွေကရှင်းနေမှုတွေလုပ်ခဲ့ရတယ်ဆိုပြီးမူဆယ်မြို့ကတူဦးဖြစ်တဲ့ဦးတောင်းထွန်းကလည်းပြောပါဗျ။အဲ
မလက်လုံဘုံတွေဆိုမှဒီမှာအဲ့လိုမျိုးတွေဘယ်လိုလက်ချက်တော့ပြောရမသိဘူးကြအဲ့တော့
မူဆယ်အထွတ်နန်းခွကြီးရရဲ့အထွတ်ပေါ့နော်နေ့လယ်တနားလောက်ကပေါ့နော်နေ့လယ်တနားလောက်ကရှေးထွက်မိုင်းလူတက်မိုင်းအဲ့ကလုံးကိုလမ်းပေးမှာအမေဆက်တဲ့တတိုင်မှာချိတ်ခါတာအဲ့ဒါတွေ့လို့ကျွန်တော်ခုစစ်တပ်ရဲ့ရဲရဲ FPS သာတုံးလို့ရဲ့အားလုံးဟိုတက်မဲ့မိုင်းချေဆောက်ရက်ပြီးသွားပြီနော
်ဖေဖော်ဝါရီလ22ရက်နေ့တော့ရှမ်းပြည်နယ်လာရှိုးမြို့ကရိုးမပံမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ2ဦးသေဆုံးခဲ့ရတယ်လို့လူ20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုဆိုရင်ရှမ်းပြည်နယ်အတွင်းမှာတစ်ပတ်အတွင်းဘုံးပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာ2018ခုနှစ်မေလတုန်းကလည်းအဲ့ဒီမိုင်းယူကျေးရွာမှာပဲမိုင်းတလုံးပောက်ကွဲခဲ့ပြီးတဲ့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရတာပါ2016ခုနှစ်နိုဝင်ဘာလတုန်းကတော့စစ်တပ်နဲ့ရဲစခန်းတွေအပြင်မူဆယ်105မိုင်နေဆက်ကုံသွေးရေးစခန်းကိုပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပေါင်းပြီးပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူရှိဦးသေဆုံးခဲ့ပြီး29ဦးဒဏ်ရာရရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီအတောအတွင်းမှာပဲလာရှိုးမြို့က ယူမပန်တက်မှာဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုမှာတော့ပေါက်ကွဲမှုအရှိန်ပြင်းထန်လွန်လာကြောင်းဆိုပြီး CCTV မှတ်တမ်းရုပ်ပုံတွေတုံ့ခါမှုအရှိန်ကြောင့်ဝေဝါးပျက်စီးသွားခဲ့တဲ့အတွက်ကျူးလွန်သူရဲ့တပ်တွေအထောက်အထားတွေရရှိဖို့အတွက်ခက်ခဲနေကြောင်းလာရှုမျိုးရဲတပ်ဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်အနီးနားမှာရှိတဲ့ CCTV မှတ်တမ်းတွေကိုစစ်ဆေးတဲ့အခါမှာလည်းအလားတူပျက်စီးနေတာတွေကိုတွေ့ရှိရတဲ့အတွက်ကျွမ်းကျင်သူတွေကစူးစမ်းဖော်ထုတ်နေတယ်လို့လဲဆိုပါတယ်ရှင်
လာရှုံမြို့နဲ့ဒီမူဆယ်ဘက်ကဘုံပေါက်ကွဲမှုသတင်းတွေနဲ့ပတ်သက်ပြီးမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသဘက်ကစည်ပြိပခါတွေအကြောင်းကိုတင်ပြပေးကြပါတယ်။28ပြိပခါတွေရပ်တန့်နေတဲ့မွန်ပြည်သစ်ပါတီနယ် KNU ကရင်မျိုးသားစည်းအုံးတို့ကြောင့်အောက်ခြေပိုင်းမှာစည်ပြိပခါတွေဖြစ်ပွားနေပါတယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းဖျားအစွန်မန်းအောင်ကျေးရွာအရှေ့ဘက်ဒေသမှာတစ်ထုတ်လုံနေတဲ့ KNU တပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သစ်ပါတီရဲ့ဗဟိုလုံခြုံရေးတပ်ဖွဲ့ဝင်တို့ကြားစနေနေ့မှာပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မွန်ပြည်သစ်ပါတီဘက်ကပြောပါတယ်။ဒီပြစ်ခတ်ဖြစ်စဉ်ကိုအသေးစိတ်မသိရသေးပေမဲ့လို့မဟာမိတ်အဖွဲ့ချင်းအောက်ခြေတပ်တွေမှာဖြစ်ပွားတဲ့ပြဿနာတစ်ခုဖြစ်နိုင်တယ်လို့လဲ KNU ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်အဖွဲ့တွေကြားဖြစ်ပွားနေတဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။မွန်ပြည်သစ်ပါတီ
ပဟုဝန်ကျင်ဒေသရေးချောင်းပြားဘက်မှာတိတ်ခုတ်လုံနေတဲ့ကန်ယူကရင်မျိုးသားစီယုံတပ်မှာ6လောက်ခန့်တိုင်းရင်း6ချောင်းတပ်ဖွဲ့နဲ့မွန်ပြည်သစ်ပါတီပဟုလုံခြုံရေးတပ်ဖွဲ့တို့ကြားစစ်ရေးခီးသွေးမှုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့စနေနေ့မွန်လွယ်ပိုင်းလောက်မှာတိတ်သိမှုတွေဖြစ်ပွားခဲ့တယ်လို့မွန်ပြည်သစ်ပါတီသဘွယ်ခရိုင်စစ်ဖက်အရာရှိတူကမွန်ပါဒါနဲ့အခုလိုပြောပါတယ
ာဖြစ်ခဲ့တယ်မဟုတ်လားကျွန်တော်တို့ဘက်ကတိတ်ခုတ်သူတွေကိုထိန်းထားရတယ်သူတို့ဘက်ကခိုးလုခိုးထုတ်လာပြန်တော့ကျွန်တော်တို့ဘက်ကနေမြေလုံကြုံကြီးလှက်နေတုံးတွေ့လို့ထိတွေ့မှုခဏဖြစ်သွားတာပါဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးဆရေချောင်းပြားစုံမအောင်ကျေးရွာရှိဘက်ခွန်မန်အကွာဒေသမှာပြီးခဲ့တဲ့ဇန်နဝါရီလတွင်ကတိတ်ခိုးထုတ်နေတဲ့တိတ်ခိုးသမား30ဦးနဲ့တကွဆက်ရန်သားတွေကိုမွန်ပြည်တပ်ပါတီဘက်ကနေဖမ်းဆီးရရှိခဲ့ပါတယ်။နောက်ပိုင်းမှာ KNU ဝင်းရီးမြို့နယ်ဘက်ကိုပြန်လည်လွှဲပြောင်းပြေးခဲ့ပေမဲ့လည်းအခုအခါမှာလည်းတိတ်ထုတ်လို့မှုပြဿနာကြောင့်ပြစ်ခတ်မှုပြစ်ပွားခဲ့ပေမဲ့ဒီပြစ်ခတ်မှုတွင်စီးကမ်းမှုတွေမရှိခဲ့ဘူးလို့အဆိုပါမွန်ပြည်တပ်ပါတီတပ်မှုကပြောပါတယ်။မွန်ပြည်တပ်ပါတီနဲ့ KNU တို့ကြားဖြစ်ပွားနေတဲ့ပြည်ပကအခြေအနေကိုမသိရှိသေးပေမဲ့အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့ပြဿနာဟာမဟာမိတ်အောက်ခြေသချင်းဖြစ်ပွားတဲ့ဖြစ်စဉ်တစ်ခုလို့ရှုမြင်ကြောင်း KNU ပြည်ထရေးနဲ့သာသနာရေးဌာနတာဝန်ခံပဒုစောအာဇိုးကပြောပါတယ
်ဒီလိုပဲရရင်ကြရဲ့ဒါမဲ့အကြည့်ချတော့ဒီမှာချိန်နှမရောက်လာသူအကြည့်မပြရသေးဘူးနော်မွန်ပြည်တပ်ပါတီနဲ့ကျွန်တော်ခင်ရတဲ့မဟာမိတ်မိတ်တွေပါဟုတ်ဆက်ဆက်အခုဖြစ်နေတဲ့ကိစ္စအောက်ခြေကနည်းနည်းဖြစ်မှာပဲဖြစ်မလို့နေချင်တယ်ခဏလေးဖြစ်ပါလိမ့်မယ်နော
်မော်ဘီလပါတီနဲ့ KNU တို့ဟာနေမြင့်ချင်းဆက်ဆက်မှုရှိနေလို့1988ခုနှစ်မှာနေမြင့်ညင်းပွားမှုကြောင့်စီရပတိပကပြင်းထန်စွာဖြစ်ပွားခဲ့သလို2016ခုနှစ်စက်တင်ဘာလကစပြီးတော့ဒီကနေ့ထိတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ဒီလိုနေမြင့်ညင်းပွားမှုပြဿနာကိုဖြေရှင်းဖို့ပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ17ရက်နေ့မှာနှစ်ဖက်ဖွဲ့သာဝန်ရှိသူတွေကနေတွေ့ဆုံဆွေးနွေးခဲ့ပြီးပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နယ်မြေသာဝန်ခံ3ဦးစီပါဝင်တဲ့ကော်မတီတစ်ရပ်ကိုလည်းဖွဲ့စည်းခဲ့ပါတယ်။မြိတ်ထုတ်ဝက်ဒေတာဟာမွန်ပြည်တပ်ပါတီနဲ့ကရင်မျိုးရစီယုံ KNU တို့အရနယ်မြေသတ်မှတ်မှုမရှိသေးတာကြောင့်အခုလိုမတင်မှပဲပြိပကဖြစ်ပွားလာပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှင်းနိုင်လိမ့်မယ်လို့နှစ်ဖက်ဖွဲ့သာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်။မွန်ပြည်တပ်ပါတီဟာဒီလ13ရက်နေ့မှာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးသူသားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်ဆိတ်ဆိတ်တွေ့လာရတာနဲ့အတူနိုင်ငံတော်ဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျူးလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနိညာပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုတိုင်းကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြသလို VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုလည်းတော်တာရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ တော်ရရှင်ဤအလုံးကိုဖိတ်ခေါ်ပါလေရှင
်မနေ့ပြန်အင်္ဂါညတဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်ဤကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင် VOA မြန်မာပိုင်းရဲ့တနင်္လာညနေခင်းမြန်မာဘာသာအစီအစဉ်ဤကိုနားဆင်နေရတာဖြစ်ပါတယ်စေစစ်အေးကာလအပြီးနှစ်30ခန့်အကြာမှာတော့အရင်ခေတ်စားခဲ့တဲ့နျူကလ িয়ার ရန်ကာကွယ်ရေးနဲ့ကျူးကျော်စစ်မခံရအောင်လို့နျူကလ িয়ার လက်နက်နဲ့ထိန်းထားရေးအစီအစဉ်တွေပြန်ပြီးတော့မှတခေတ်ထလာပြန်ပါပြီအမေရိကန်ပန်တဂွန်စစ်ဌာနချုပ်အနေနဲ့ကြီးရေလေ3ချောင်းထောက်နျူကလ িয়ার ရန်ကာကွယ်ရေးအစီအစဉ်ခေတ်မီအဆင့်မြင့်တင်ရေးနဲ့နျူကလ িয়ার လက်နက်စုဆောင်းမှုဆိုင်ရာအပြောင်းအလဲနှစ်ခုလုပ်နိုင်ရေးအတွက်နျူကလ িয়ার စီမံကိန်းအစ်ကိုတင်ပြထားပါတယ်ဒီကြောင့် VOA ပန်တဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
ဟုတ်ကဲ့ပါအမေရိကန်နိုင်ငံရဲ့ကြီးရည်လေးအခြေပြုနျူကလ িয়ার ရန်ခုခံကာကွယ်ရေးအတွက်ထိန်းသိမ်းစုဆောင်းထားတဲ့လက်နက်တွေကဟောင်းလာနေပြီးနောက်လာမယ့်10နှစ်အတွင်းမှာတက်တန်းကုန်ဆုံးတော့မှာပါဒါကြောင့်ကြံ့ကျင်သူတွေကဒီတက်တန်းရင်လာတာတွေကိုခင့်မိအောင်အစဉ်မြှင့်တင်မှုတွေလုပ်မပေးရင်လုပ်ငန်းစဉ်တစ်ခုလုံးရဲ့အဓိကတော့ချက်ဖြစ်တဲ့တခြားနိုင်ငံတွေကနျူကလ িয়ার လက်နက်နဲ့ကျူးကျော်တိုက်ခိုက်လာမှာကိုကာကွယ်နိုင်ရေးစွန့်ရင်လုံးဝပြတ်သုံးသွားမှာဖြစ်တယ်လို့သတိပေးလိုက်ပါတယ် Heritage Foundation အဖွဲ့ကMichaeli Doshka
There is this notion that United States actions will
မင်းကပြောင်းစုဘက်ကလုပ်ရည်တွေကြောင့်လက်နက်ပြိုင်ဆိုင်မှုတွေဖြစ်လာစေလိမ့်မယ်လို့စဉ်းစားချက်တွေရှိနေပါတယ်။ဒါပေမဲ့ဒီမှာချင်ပါလေလက်နက်ပြိုင်ဆိုင်မှုတွေကရှိနေပြီလားလေ။ American ဘက်ကလောလောဆယ်ဝန်မပြိုင်သေးတာပဲရှိတာ
။ဒီကြွင်ချင်သူတွေကပဲရုရှားနဲ့တရုတ်နိုင်ငံတို့ကတော့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုခင့်မိအစင်မြင့်တင်ပေးတာတွေအနည်း20စော်ပြီးလှုပ်လာနေခဲ့တယ်လို့ထောက်ပြကြပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့အီရန်တို့ရဲ့နျူကလ িয়ার ချင်းချမှုတွေကလည်းတဖြည်းဖြည်းကြီးမားလာနေပါတယ်။အခုလိုပြောင်းလဲနေတဲ့အနေအထားကိုရင်ဆိုင်နိုင်ဖို့ပန်တဂွန်စစ်ဌာနချုပ်ကနျူကလ িয়ার လက်နက်ထိန်းသိမ်းစုဆောင်းထားမှုဆိုင်ရာပြောင်းလဲမှုကြီးနှစ်ခုကိုတောင်းဆိုလိုက်ပါတယ်။တစ်ခုကစီးကာလာတွင်အမေရိကန်ကပြည်ပြင်ထိန်းသိမ်းလာခဲ့တဲ့အဝေးထင်းရေချောင်းနျူကလ িয়ার မစ်ဆိုင်းထုံးစွမ်းရည်ကိုပြန်အသက်သွင်းဖို့ပါ။နောက်တစ်ခုကတော့ပြင်းမှတ်ငယ်စားတွေအတွက်စွမ်းရည်နဲ့ရေငုပ်သင်္ဘောဖြစ်အဝေးထင်းဒုံးစနစ်ထပ်ဖြည့်ဖို့ပါ။ဒီစနစ်ရှိမှသာအမေရိကန်ရဲ့အဓိကနျူကလ িয়ার ရန်ဖက်နိုင်ငံရဲ့ဘလို့ကြံစီမှုကိုမဆိုတံပြန်တားဆီးကာကွယ်နိုင်မှာပါဒီအဓိကရန်ဖက်ရုရှားအနေနဲ့အငေးစားစစ်ပွဲတွေအတွက်အခုလိုစွန့်ရင်နေဒုံးတွေကိုအသုံးပြနိုင်မယ့်နေထာနီပါရောက်ကောင်းရောက်နေပါပြီ Brookings အဖွဲ့က Michael O'Hanlon က
I would prefer that we go back to the path we were
တတော်တော်ဆိုရင်တော့လွန်ခဲ့တဲ့စနစ်တုန်းကအချင်းတွေကိုပြန်သွားကြပါလေအဲ့ဒီတုန်းကနှစ်ဖက်လုံးကသူရဲ့နိုင်ငံရေးမူဝါဒတွေမှာနျူကလ িয়ার လက်နက်အခန်းကဏ္ဍကိုရှော့ချပေးခဲ့ကြပါတယ်ဒါပေမဲ့ဒီချင်းတွေကိုပြန်သွားနိုင်တဲ့လမ်းကိုယူဖို့အတွက်တော့ရုရှားဘက်ကကျွန်တော်တို့ကိုအခွင့်အလမ်းပေးထားတယ်လို့မထင်မိပါဘူး။အဲ့တော့ကျွန်တော်ထင်တယ်ယာယီအနေနဲ့တော့ကျွန်တော်တို့ဖြစ်စေချင်တာတစ်နည်းနည်းပို့ပြီးတော့ပြန်ရှင်နိုင်ဖို့ပေါ့လေ။ငုံမှန်မှုတွေလောရတော့မှာပါ
။တကယ်တော့အရင်ဘရက်အိုဘားမားအစိုးရလက်ထက်2010ခုနှစ်တုန်းကဒီလုပ်ငန်းစဉ်ပြန်သုံးသပ်မှုမှာတော့နျူကလ িয়ার လက်နက်လုံခြုံထိရောက်စွာထိန်းသိမ်းရေးနဲ့နျူကလ িয়ার ကင်းစင်တဲ့ကဘာကြီးတစ်နှစ်ဖြစ်လာရေးနှစ်ဖက်အကြားမှာခက်ခဲခက်ခဲဟန်ကျင်ကြီးအောင်ထိန်းတဲ့လမ်းကိုရွေးခဲ့ပါတယ်။ဒါပေမဲ့အခုဒေါ်နယ်ထရမ့်အစိုးရလက်ထက်မှာတော့နျူကလ িয়ার လက်နက်ထိန်းသိမ်းရေးတစ်ဖက်သေးကိုပဲအလေးထားလာခဲ့ပြီးနျူကလ িয়ার လက်နက်ရှော့ချရေးကိုဘေးဖယ်ထားခဲ့ချိန်မှာအခုလိုနျူကလ িয়ার ပြန်အစ်မြင့်ရေးအတန်းထွက်လာတာဖြစ်ပါတယ်ခင်ဗ
ျကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ဘက်ကသတင်းတပုတ်ကိုတင်ဆက်ပေးချင်ပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းကာရမဲကုန်ကြစည်းရိတ်ကိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကွန်ကရက်လွှတ်တော်မှဆက်လက်ဆွေးနွေးနေတာနဲ့အမျှမက္ကဆီကိုနိုင်ငံကလည်းအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်လာသူတွေပေါ်ပို့ပြီးတော့မှတင်းကျပ်လာနေပါတယ်။လွန်ခဲ့တဲ့အနှစ်30တုန်းကဆိုရင်တော့နေဆက်မြစ်ကိုဖျက်ယုံတဲ့အမေရိကန်ပြည်ထောင်စုတဲကိုအခုထပ်ပို့ပြီးတော့လွယ်လွယ်ကူကူဝင်ရောက်လာနိုင်ပါတယ်။ဒီလိုနည်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ Jesus ကဆိုလို့ရှိရင်လည်းတူလာခဲ့တဲ့လွန်ခဲ့တဲ့နှစ်30ကနေစလို့အချိန်တော်တော်များများမှတရားဝင်နေထိုင်ခွင့်ဆာရွက်ဆရာမ်းမရှိပဲနေခဲ့ရတာပါ။ဒီအကြောင်း VOA သတင်းတောက် Manmat Summer သတင်းပေးပို့ထားတာကိုသားညွန်ဦးပြောပြပေးပါရှင
် Texas ပြည်နယ် El Paso မြို့ဟာ America နဲ့ Mexico နယ်စပ်တစ်လျှောက်ဖြတ်တန်းသွားလာမှုတွေမှာဒုတိယဝင်ထွက်အများဆုံးနေရာဖြစ်ပါတယ်ဒီလိုဝင်ထွက်သူတွေထဲမှာတရားဝင်ဆာရက်ဆာတန်မပါဘဲနဲ့ခွင့်လာသူတွေအများပြားပါပါတယ် Jesus Sanchez ဟာကလီဘာမှာမိဘတွေနဲ့အတူ Rio Grande မြစ်ကိုဖြတ်ပြီးတော့ American ပြည်အောင်စုတွေကိုရောက်လာခဲ့တဲ့သူပ
ါ We walked that day the river wasn't very high it was like up to your knees and we crossed and then after that
ကျွန်တော်တို့လမ်းလျှောက်ခဲ့ကြတာပါအဲ့ဒီနေကမြေကြီးလည်းတိတ်မရှိပါဘူးကျွန်တော်တို့ဒူးလောက်ပဲရှိပါတယ်နေဆက်ကင်းလက်တက်ဖွဲ့တွေရှိနေသလားဆိုတာကိုကြည့်ရပါတယ်မရှိရင်တော့ပြေးရင်ပြေးဒါမှမဟုတ်လမ်းလျှောက်ဖြတ်သွားရုံပါပဲပြေးခဲ့ရတာမျိုးတော့ကျွန်တော်မမှတ်မိပါဘူးအဲ့ဒီအချိန်ကမှောင်နေတဲ့အချိန်မနေ့3နာရီခွဲ4နာရီလောက်ပေါ့ဗျာ
အဲ့ဒီအချိန်ကစပြီးတော့အမေရိကန်မှာနေထိုင်နေတာနှစ်30နီးပါးရှိလာပြီမဲ့တရားဝင်နေထိုင်ခွင့်အပြည့်အဝတော့သူမရသေးပါဘူးသူ့ရဲ့သားသမီးတွေကတော့တရားဝင်နေထိုင်ကြတဲ့သူတွေပါ တားတယောက်ကဇီဝဓာတုပညာရှင်ဖြစ်ပြီးတော့နောက်တစ်ယောက်အကြောင်းကိုတော့ဆန်ချက်စ်ကရီမောရေးနဲ့ပြောပါတယ
် He's applying for other different jobs
သူကတော့အလုပ်ပြောင်းလျှောက်ထားပါတယ်ဘာလုပ်လဲလို့ခင်ဗျားထင်လဲနေဆက်ကင်းလှည့်တဲ့အလုပ်တွေဗျာ
ဆန်ချက်စ်အနေနဲ့ယာယီပြောင်းခွင့်ဗီဇာမျိုးမျိုးရှိခဲ့ဘူးပေမဲ့2010ခုနှစ်ကစပြီးတော့ဘာတရားဝင်စာရက်စာတမ်းမှမရှိတော့ပါဘူးအခုမှသူ့သားကသူ့အတွက်မြေရက်နေထိုင်ခွင့် green card လျှောက်ထားပြီးလို့ရှိလာဆိုရင်တော့ green card ရဖို့အတွက်မျှော်မှန်းထားပါတယ
် My life is here now everything I am
ကျွန်တော်ဘဝကဓမ္မပါကျွန်တော်အခုရှိနေတဲ့အရာအားလုံးက American ပြည်ထောင်စုကြောင့်ပါဒါကြောင့်တိတ်ကိုကျေးဇူးတင်ပါတယ်ဓမ္မတရားဝင်နေထိုင်သူတဦးကျွန်တော်ဖြစ်ချင်တယ်ဆိုတာကိုလည်းသိစေချင်ပါတယ
်အခုချိန်မှာတရားမဝင်နေဆက်ဖြတ်ပြီးတော့ El Paso မြို့ကိုဝင်ရောက်ဖို့ကတော့Sanchez လာခဲ့ချိန်တုန်းကတော့မလွယ်ကူတော့ပါဘူးမြို့တစ်လျှောက်211ကီလိုမီတာရှည်လျားတဲ့နေဆက်တိုင်းကို2010ခုနှစ်မှာအပြီးတိဆောက်လိုက်တာကြောင့်ပါဒီနေဆက်တိုင်းမရှိခင်2006ခုနှစ်တုန်းကတရားမဝင်နေဆက်ဖြတ်ကျော်သူ32,200ရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အတွင်းမှာတော့25,000ပဲရှိခဲ့ပါတယ်ခင်ဗျာ
ကိုသားညုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ညနေပိုင်းအစည်းအဝေးတွေကို9:00 AM အထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစည်းအဝေးပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစည်းအဝေးကို9:00 AM ကနေ9:00 AM ခွဲအထိ Asia Sub 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်အစီအစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုထိထိရောက်ရောက်ကျင့်သုံးမှအတိတ်ပဲရှိလိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံတွင်းကမတိမငိမ့်ဖြစ်နေတဲ့အရှိဂူတာဒေတာတွင်ပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောက်နိုင်တော့ဘူးလို့လည်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတဝန်းရပ်ပေါင်း30အပြည့်ခန့်ရဲစဲဖို့အတားဆီးတွေကိုဖယ်ရှားပေးပြီးကုသရေးနဲ့ကယ်ဆယ်ရေးလုပ်သားတွေဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုထားတာဖြစ်ပါတယ်။ငြိမ်းချမ်းရေးအိုလံပစ်လို့တင်စားခံရတဲ့တောင်ကိုရီးယားမှာကျင်းပတဲ့ဆောင်းရသည့်အိုလံပစ်ပွဲတော်ကတော့အောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပါပြီ။မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖြေရှင်းဖို့လမ်းစာကိုလည်းဒီအိုလံပစ်ပွဲမှာအောင်မြင်စွာချပေးနိုင်ခဲ့ပေမဲ့ရေရှည်ခံနိုင်ဖို့ကတော့မသေးကြသေးပါဘူး။တောင်မြောက်ကိုရီးယားအကစားအသင်းတွေအတူတည်းချီတက်လာတာကိုအမေရိကန်သမ္မတရဲ့သမီးနဲ့မြောက်ကိုရီးယားအစိုးရပါတီဥက္ကဋ္ဌတို့အတူလက်ခုပ်တီးအားပေးခဲ့တဲ့အိုလံပစ်ပိတ်ပွဲမှာနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌကတနင်္ဂနွေနေ့အိုလံပစ်ပွဲမှာပြန်လည်ရင်ကြားစီရေးချိုးပန်းနိုင်ခဲ့မှုအတွက်ကိုရီးယားနှစ်နိုင်ငံကိုချီးကျူးပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တွေကိုတန်းခတ်ပိတ်ဆို့မှုစီစဉ်ဖို့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်နဲ့လက်နက်တင်ပို့ရောင်းချမှုကို EU ရဲ့တပ်မြင့်ပိတ်ပင်ချက်ကိုပို့ပြီးတော့တင်းကျပ်ဖို့ဒီကနေ့ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေသဘောတူလိုက်ကြပါပြီ။ရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာမှာခွဲခြားဆက်ဆံမှုအခံရဆုံးလူမှုအတိုင်းအဝိုင်းတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပြောဆိုလိုက်ပြီးရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအကူအညီတွေဝင်ရောက်ခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ1925 32နဲ့တိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.
From Washington, this